in Burmese.
Mingla ba shin. VOA American တိုင်ရဲ့2019ခုနှစ်နိုဝင်ဘာလ2ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 19 19နဲ့25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုမအေးသနာချောနဲ့ကျမအနာငါတို့ပြောပြမှာပါ။အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ကုန်သွယ်ရေးစစ်ပွဲဆင်နွှဲဖို့စီလုံးညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကညီလာခံအဖွဲ့မိန့်ခေါ်မှာပြောသွားပါတယ်။ပရိတိန်နိုင်ငံလန်ဒန်မြို့အနီးကအေးခန်းကုန်တင်ကားတစ်စင်းပေါ်ကအလောင်း39လောင်းဟာဗီယက်နမ်လူဆိုတာကိုပရိတိန်တာဝန်ရှိသူတွေကအတည်ပြုပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ရဲ့အဆိုအရအဖွဲ့ဒီကနေ့မှာတနင်္ဂနွေနေ့မှာရာထူးကနှုတ်ထွက်ပေးဖို့လူထောင်တောင်းချီအစ္စလာမဘတ်မြို့တော်မှာဆန္ဒပြပေမဲ့လည်းနိုင်ငံရဲ့ဩဇာကြီးတဲ့စစ်တပ်ကတော့အရွေးကောက်ခံအစိုးရနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံကြောင်းပြောပါတယ်။ဒီလိုသတင်းတွေကြားကြမှာပါပေါ့ခွာညို့
။ကောင်းပါပြီရှင်။ဒီကနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းတွေထဲမှာတော့ထိုင်းနိုင်ငံမှာကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးဒေသတွင်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို
့
ထိုင်းနိုင်ငံသားရေးဝန်ကြီးပြောကြားသွားတာနဲ့ဒုနာဆရာမှာဖြစ်တယ်လို့ထိုင်းရေရွက်လုပ်ငန်းအတွက်ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးကိုအမေရိကန်ကဆိုင်းငံ့လိုက်တဲ့အတွက်မြန်မာအလုပ်သမားတွေတိုင်းနဲ့ချီပြီးတော့အလုပ်လက်မဲ့ဖြစ်လာနိုင်ခြင်းနဲ့အတူအမေရိကန်ကိုအလေးလာရေးအဖြစ်ရောက်နေတဲ့မြန်မာလူငယ်တွေနဲ့ VOA ရဲ့စကားဝိုင်းကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာလေးမတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအေးသနာကျော်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံညီလာအဖွဲ့မှပြောဆိုခဲ့ပါတယ်အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်းရဲ့35ချိန်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံမှာကောင်းမှဒီကနေ့စတင်ကျင်းပတာပါမြန်မာနိုင်ငံကလည်းအပါအဝင်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးနေပေမဲ့တရုတ်နိုင်ငံကအားပေးထောက်ခံနေတဲ့ကမ္ဘာအကြီးဆုံးလှုပ်လှက်တဲ့ကုန်သွယ်ရေးဧရိယာတစ်ခုဖန်နေဖို့ဆိုတဲ့အစီအစဉ်ကိုတော့အပြည့်အစုံဆုံးဖြတ်မဲ့ပုံမတွေ့ရပါဘူးကုန်သွယ်ရေးစစ်ပွဲရဲ့ပါဝင်ပသက်တာမျိုးမလိုလားပဲမလဲသူတို့ဘက်ကမမျှမတအလုပ်လာရင်တော့ကိုယ့်ဘက်ကလည်းအလားတူတုံ့ပြန်မှုလိုတယ်လို့အသက်60လနဲ့အရွယ်မလေးရှားဝန်ကြီးချုပ်မဟာတီးယားမိုဟာမက်ကထိပ်တင်ညီလာခံဘေးပါမှာလုပ်တဲ့စစ်ပွဲရေးညီလာခံတစ်ခုမှပြောဆိုသွားပါတယ်အမေရိကန်ကုန်သွယ်ရေးလုံခြုံရေးပြနေတာကိုရှော့ချဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်ကုန်ပစ္စည်းတွေကိုစပြီးတော့အခွန်တိုးကောက်ခဲ့တဲ့သမ္မတထရမ့်ကိုတိတိတသားရည်ရွယ်ပြောဆိုခဲ့တဲ့ဝန်ကြီးချုပ်မဟာတီးယားကရာထူးနေရာတစ်ခုမှလူပြောင်းသွားရင်အခြေအနေတွေလည်းပြောင်းလာနိုင်ခြင်းရှိပါတယ်လို့ပြောဆိုခဲ့တာပါအာဆီယံခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်းမာမှုတွေတိုးလာနေတဲ့ကိစ္စကိုကျိုးစီးပွားကာကွယ်ရေးကိစ္စရပ်တွေပေါ်ဆိုရင်းနေကြတယ်လို့အာဆီယံညီလာခံကထုတ်ပြန်မဲ့ကြေညာချက်မူကြမ်းကိုဖတ်ခွင့်ရခဲ့တဲ့ Reuters သတင်းဌာနကပြောပါတယ်ဒေသအတွင်းကိစ္စရပ်တွေဖြစ်တဲ့တောင်တရုတ်ပင်လယ်အရေးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးတွေကိုတော့အ ਨੇ အချင်းလောက်သာဆွေးနွေးမယ်လို့ခန့်မှန်းရပြီးကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကသာဆွေးနွေးလိမ့်မယ်လို့တန်တမန်တွေကပြောပါတယ
်ဟောင်ကောင်မှာသတင်းပတ်ကုံ22ပတ်ဇက်တိုက်ဆန္ဒပြမှုဖြစ်နေဒီကနေ့လမ်းမတွေပေါ်ဆန္ဒပြကြသူတွေကိုရဲကမြေရီယူပုံးတွေမီးတပ်ပိုက်တွေအုံပြပြီးတော့လူစုခွဲခဲ့ပြန်ပါတယ်ငါးလနီးပါးကြာလာပြီဖြစ်တဲ့ဒီမိုကရေစီအရေးခွင့်ပြုချက်မရရနဲ့ဆန္ဒပြနေကြတာတွေကတော့အရှင်ရော့သွားမဲ့ပုံမတွေ့ရပါဘူး။တားမြစ်ထားတဲ့မျက်နှာဖုံးစွတ်တွေဝစ်ဆင်ထားကြတဲ့ဈေးရောင်းဆိုင်တွေနဲ့စီကားရဲ့ Causeway Bay ရက်ကွက်အပြည့်ဖြစ်ပြီးတော့မကြာခင်မှာပဲအဓိကယုံထိန်ရဲတွေအများကြီးရောက်လာတာကနှစ်ဖက်ထိတိုက်တွေ့ကြတာပါ။ဒီနေ့တည်းမှာပဲရဲကလည်းလူတွေကိုဖမ်းဆီးမှုတွေလုပ်နေတာတွေ့ရပါသေး။ဆန္ဒပြသူတွေစုဝေးနေကြတဲ့ Causeway Bay နေရာနဲ့ Victoria Park ပန်းကျန်တို့အဖြစ်အနာကဝမ်ချိုင်းရက်ကွက်မှာလည်းဒီနေ့ရုံးရင်းဆက်ဆက်ဖြစ်လို့အဲဒီကဘီယာဆိုင်တွေမှာ Rugby ဘောလုံး၊ကမ္ဘာဖလားပွဲ၊ဘောလုံးပွဲကိုလာကြည့်ရတဲ့သူတွေပိတ်မိကုန်ပါသေး။တရုတ်အစိုးရကတော့ဟောင်ကောင်ကအုပ်ချုပ်ရေးစနစ်ကိုစိန်ခေါ်မှုမှန်တယ်များတင်းကြီးခံမှာမဟုတ်ဘူး။ဟောင်ကောင်မှာမျိုးချစ်စိတ်တဲ့ရှင်တန်ရေးပညာပေးမှုတွေလုပ်ဖို့အစီအစဉ်ထားကြောင်းပြောထားပါသေးရှင်။
ပရိတိန်နိုင်ငံလန်ဒန်မြို့အနီးကအအေးခန်းကုန်တင်ကားတစ်စင်းပေါ်ကလူသေအလောင်း39လောက်ဟာဗီယက်နမ်နဲ့ဖြစ်တယ်ဆိုတာကိုပရိတိန်တာဝန်ရှိသူတွေအတည်ပြုခဲ့ပြီးတဲ့နောက်ဒီဖြစ်အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းဗီယက်နမ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါရယ်ဒါဟာဆိုးဝါးလို့နဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုးကြီးတစ်ခုဖြစ်ပြီးတော့တည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေကိုဗီယက်နမ်အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုတွေနဲ့လည်းဒီဝမ်းနည်းချေကွယ်မှုကလည်းအမြန်ဆုံးတက်တာရရစေဖို့စုမုံကောင်းတောင်းပေးပါရယ်လို့ပြောခွင့်ရသူလီတီထူဟန်ရဲ့ကြေညာချက်မှာပြောထားပါတယ် Eddie Long Bay Golden Gaboga took care of the Lubi along Aloha, Vietnam Lumuri Pitello, Exes Yetanaga, Tau Janima, Adi Bucarello, Britaining a Vietnam Tayunga Sovare, Tipia Sutting Rega, Vietnam Net, Britain Tawanshituri, Taya Bubon Sawapo, Vietnam Nangachai Wunin Tanaga to get Gonsi Wunyone, Tayung Wunyu Jacare. They song the Buduwa Pitesura, Kuni Porto Nebo, a Jebo telephone line with Happy the Low, Low at the Low Kuni Sawapo, let's send it Pin Sin Haraba. Buduwa Pitesura, Britain Soya Sigayare Tau Tarigo, Vietnam Tawanshituri, Tapiro. စစ်ဆေးနိုင်မှုလည်းပြဖို့ထားပါတယ်လို့ပြောခွင့်ရသူဟန်ကပြောပါတယ်ဒီအချိန်မှာပဲဗီယက်နမ်နိုင်ငံမှာလည်းဒီအဖြစ်ဆိုးနဲ့ပတ်သက်ပြီးတော့စတင်ဖန်ဆင်းနေပြီလို့ဗီယက်နမ်အစိုးရကမနေ့တောက်ကြားနေ့မှာပြောပါတယ်အဲ့ဒီတေဆုံးသူတွေထဲမှာသူတို့မိသားစုတွေပါနိုင်နေဆိုပြီးမိသားစုဆယ်ခုကစိုးရိမ်တကြီးအကြောင်းကြားလာပြီးတဲ့နောက်မှာတော့တန်ရာရှိတဲ့သူနှစ်ဦးကိုဖမ်းနာပြီးလို့ဟန်တင်း
Yaruga, no trap people down so pure. Lutown Auntie, Islamabad Muroma, Sena Piani Javi Mele. Nayay, all that ye sit a caro. Do you cock and so yane, poisibon chicken, Urigo, Taukan Jambiavari? Pojo as if Gafoga, Yomian Tanjagan, a colonial time jigo, Jodarawa. Democracy go change a moody a psidelo, a soya shon chanare, di Sena Piamuma. Cricket Aza, the Matapsilin, when you joke canny, 3 years so yapo, nay, Edima, no trouble, Tazani is all buying away, Dikenry, Sardin, down Suzara Psipai. Mr. K, as so yaha, Diam Wimu, Drogo Sitaka, dinner, city. Sitaka, Nanga, Yelonjo, Yen, and Muara, Yia, Kisa Yedrico, Choka, and Tara Psidin, or Dikenuga, Piavari. Sitakaro, through Nanga Yema, when we show Baulu, Biobio, when you joke Kangale, to go trap people down Surago, Beta, Tawai. တူရကီသမ္မတရီချက်တိုင်အာဒိုဝါနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့အော်တိုဘာ18ရက်နေ့မှာရရှိထားတဲ့သဘောတူညီမှုကိုတူရကီနဲ့ကတ်နှစ်ဖက်စလုံးအနေနဲ့လိုက်နာဖို့လိုအပ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးပေါမ်ပီယိုကအလေးပေးပြောသွားခဲ့လို့ဆိုပါတယ် SDF တပ်ဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ကတ်နယ်ဝါရီရဲ့YPG တပ်ဖွဲ့ကိုအကြမ်းဖက်အဖွဲ့စီဖြစ်နေတူရကီအစိုးရကတတ်မှတ်ထားပါတယ်။ဒါကအမေရိကန်ကလက်မခံပဲ YPG အဖွဲ့ဟာ IS Islamic စစ်သေးကြတွေကိုနှိမ်နင်းရင်းမှာအမေရိကန်ရဲ့အဓိကမဟာမိတ်အဖွဲ့တစ်ခုဖြစ်နေမှတ်ယူထားတာဖြစ်ပါလိမ့်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွေကတော်မီအကြီးအကျယ်လောင်ကျွမ်းနေတယ်လို့ထပ်ပြီးတော့လောင်ကျွမ်းလာနေတဲ့တော်မီအသစ်တွေကိုလည်းမိသားသမားတွေအသေးအတန်ငြိမ့်တက်နေရတာပါ။ Los Angeles မြို့မြောက်ပိုင်းမှာကြာတာပတင်းနေ့နောက်ပိုင်းစတင်လောင်ကျွမ်းခဲ့တဲ့ Maria Fire လို့ခေါ်နာမည်ပေးထားတဲ့တော်မီကြီးကိုလည်းမိသားသမားတွေစာပန်းစာညှိတက်နေတဲ့ကြားကဧကပေါင်း 9,000 ကျော်ကိုကူးဆက်လောင်ကျွမ်းပြီးသွားပါပြီ။ဗန်တူရာခရိုင်ထဲလောင်နေတဲ့မိတွေကြောင့်အဆောက်အဦတစ်ခုထက်မင်းမိတဲ့ပါသွားခဲ့တာကြောင့်ဒေသခံ 8,000 ကျော်ကိုဘေးလွတ်ရာတိမ်းရှောင်ကြဖို့အမိန့်ထုတ်ပြန်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။တဲခံနေရကိုဖျက်ပြီးတော့တိုက်လာတဲ့6တွေ့တဲ့စန်တာအနာလေပြင်းတွေကြောင့်ပြည်နယ်ထဲမှာတော်မီတွေကိုလေပင့်ပေးတယ်လို့ဖြစ်စေခဲ့တာပါ။တောက်ကြနေမှာတော့လေငြိမ်သွားပေမဲ့လည်းတိတ်မကြခင်မှာပဲပင်လယ်ကိုဖျက်ပြီးတော့လေတွေတိုက်ခတ်လာအောင်ပါ။ဒါပေမဲ့လည်းလေတိုက်ခတ်မှုပုံစံပြောင်းသွားတာဟာနေရာတင်မှာမီးထလာမှုဖြစ်လာနိုင်ခြေရှိသေးတာကြောင့်မိဘအနေနဲ့ကင်းသွားပြီလို့ပြောလို့မရသေးဘူးလို့မိသားသမားတွေကပြောပါတယ်
ဖိဖိဆိုတဲ့လူတူရဲ့ကိုကာယအားစားလောက်ကင်မှုအခြေအနေစောင့်ကြည့်မှတ်တမ်းယူတဲ့ကရိယာတို့ကုမ္ပဏီကိုဒေါ်လာတန်း 2,000 ကျော်နဲ့ဝယ်လိုက်မယ်လို့ Alphabet ကုမ္ပဏီကကြေညာပါတယ် Alphabet ကုမ္ပဏီကအင်တာနက်ပေါ်ကရှာဖွေစာမျက်နှာ Google နဲ့မိခင်ကုမ္ပဏီဖြစ်ပါတယ်ဖိဖိကုမ္ပဏီဟာအထူးသဖြင့်ကိုလက်လှုပ်ရှားအားစားမှတ်တမ်းယူနိုင်ရည်ထုတ်လုပ်တာဖြစ်ပြီးတော့အားစားလုပ်နေစဉ်တွင်မှနှလုံးခုန်လုံးဘလောက်ရှိတယ်ဆိုတာမျိုးလို့ကိုခနာတွင်လောက်ကင်မှုတွေကိုစောင့်ကြည့်ရဲ့ကရိယာဖြစ်ပါတယ် Google ကလည်းခုလိုဝယ်ယူဖို့ကိစ္စတက်ဆိုင်ရရောဖိဖိဆိုရှယ်ပိုင်ရှင်တွေရောခွင့်ပြုမယ်ဆိုရင်အရောင်းဝယ်ကိစ္စကနောက်နှစ်မှာအပြည့်အဝလုပ်နိုင်မှာဖြစ်ပါလိမ့်ရှင
်စနေညနေခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေမှာယေသနာကျော်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေဇက်တိုင်နားဆင်ရပါမယ်ရှင်မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအစည်းအဝေးတွေကိုထိုင်းနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုဒဏ်ခံနေရချိန်မှာကျင်းပတာဖြစ်တဲ့အတွက်စီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုကိစ္စတွေကိုအဓိကအာရုံစိုက်ကြမှာဖြစ်ပေမဲ့လည်းရခိုင်အကြက်အတဲအပါဝင်ဒေသရင်းပြဿနာတွေကိုလည်းဆွေးနွေးပြစ်မယ်လို့မျှော်လင့်နေကြပါတယ်။အပြည့်စုံကိုတော့ writer သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
ရှိတော်ရှာနိုင်ငံများတင်တဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေဆက်ဆက်စည်းဝေးပွဲတွေကိုအာဆီယံအလက်ကျဥက္ကဋ္ဌထိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတာပါဒီနေ့စတင်လိုက်တဲ့အာဆီယံစည်းဝေးရေးနဲ့ယင်းနှိမ့်မြှုပ်နှံမှုထိပ်သီးစည်းဝေးပွဲကိုလည်းအင်ရှင်ထိုင်းဝန်ကြီးချုပ်ပယွတ်ချန်ဦးချာကဖွင့်လှစ်ပေးခဲ့ပါတယ်ဖွင့်ပေကမှာတော့အဆိုရနဲ့ပုဂ္ဂိကကဏ္ဍတွေပူးပေါင်းဆောင်ရည်တွန်းမြင့်မှုလည်းထိုင်းနိုင်ငံကိုနမူနာပေးတိုက်တွန်းသွားခဲ့တာပ
ါမိတိတန်းความมั่นคงรัฐบาลไทยได้เพิ่มโอกาสการมีส่วนร่วมของภาคเอกชน
ဒီရှိတဲ့လုံငန်းစင်မှာသက်ဆိုင်သူတွေအများပြပါဝင်တာကြောင့်ဆွေရကလိုအပ်တဲ့ချင်ညာနေပေးပြီးပုဂ္ဂိကခဏကိုခွင့်လန်းနေတွင်းမြင့်ပေးခဲ့တယ်။ဆွေအနေနဲ့လည်းလူသားအရင်းမြင့်စွန့်ရင်နဲ့အစားတောက်တွေလိုခဏတွေမှာပုဂ္ဂိကဖက်ကအပြည့်အဝပူးပေါင်းမှုနဲ့လိုအပ်တယ်ဒါမှသာလူလူလိုအပ်ချက်ကိုဖြည့်ဆည်းပြီးတိုင်းပြည်တိုးတက်အောင်လုပ်နိုင်မှာပါဆိုပြီးထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတွေမတန်ခင်မှာပဲအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲတွေလည်းကျင်းပခဲ့ကြတာပါ။အာဆီယံနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကောင်စီနဲ့အာဆီယံပူးတွဲညီနက်ဆောင်ရေးကောင်စီတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝန်နန်ကဒေသတွင်းပူးပေါင်းဆောင်ရေးအလေးထားပြောဆိုသွားပါတယ
် Trust and confidence would also be strengthened by promoting and reinforcing regional norms
ဒေသတွင်းမှာစံသတ်မှတ်ချက်တွေတိုးမြင့်ပြီးခိုင်မာအောင်လုပ်ချင်းအဖြစ်ယုံကြည်ကိုးစားမှုတွေပိုပြီးအားကောင်းလာနိုင်ပါတယ်ဖြစ်ကြရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TAC မှာဒီနေ့ဘာရင်းနဲ့ဂျမ်မီနိုင်ငံတို့ထပ်တိုးလာမှာဖြစ်တာကြောင့်ဖွဲ့ဝင်ရေးအတွက်လည်းအရင်ထပ်ပိုများလာနေပါပြီ။ဒါအဆိုရင် TAC သဘောတူညီချက်ဟာရှေ့တောင်အာရှဒေသနဲ့အနာဂတ်မှာအာရှပစိဖိတ်ဒေသအထိနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးမှာကင်ဆွဲနိုင်မဲ့ရေးကြီးတဲ့လှုပ်ထုံးလုပ်နည်းစံတစ်ခုဖြစ်အတိမတ်ပြုရာရောက်တယ်ဆိုတာကိုလည်းရောင်းပြန်ထင်ဟပ်နေပါတယ်။
အာဆီယံတည်ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားမှုတွေကြုံနေရတယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ရေးစရာတွေပါဝင်ဒေသတွင်းပြဿနာတွေပေါ်နေချိန်မှာယုံကြည်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမလိုအကြောင်းလဲထိုင်းနိုင်ငံကြားရေးဝန်ကြီးကပြောဆိုထားတာပ
ါ To achieve sustainable security is important to nurture trust and confidence in our region
ရေရှည်လုံခြုံရေးတည်ဆောက်နိုင်မှုအတွက်ဒေသတွင်းမှာယုံကြည်ကိုးစားမှုတွေကိုပြုစုပျိုးထောင်မှုအရေးကြီးပါတယ်။ဥရိမဲ့မူရစေဝါမောင်ခုမှုတွေလူမောင်ခိုကူးမှုတွေအကြံဖတ်ဝါဒဆွေရဝါဒစိုက်ဘာအင်တာနက်လုံခြုံရေးနဲ့တခြားသမယုတ်ကြပုံစံမျိုးမဟုတ်တဲ့ချင်းချောက်မှုတွေကိုရင်ဆိုင်ရမှာ။သက်ဆိုင်သူအလုံးအကျိုးရှိအောင်ပူးပေါင်းဆောင်ရွက်ကြရမှာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သ ငံကအတိုင်းငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့အာဆီယံထိပ်သီးစည်းဝေးတွေတရဖို့ထိုင်းနိုင်ငံမှာမနေုံကပဲရောက်နေပြီးအာဆီယံစည်းဝေးအတိုင်းဝန်ကောင်စီစည်းဝေးနဲ့ဒေသတွင်းပတ်စုံစည်းဝေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်စည်းဝေးတွေကိုတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစည်းဝေးဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းတက်ရောက်မှာဖြစ်တဲ့ကြောင်းလည်းမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တော်ရခင်ဗျာရှင်တိုင်းရင်းသားလက်မှတ်တိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးချိုးတာအခုဆိုရင်လေးလေးပြေသွားပါပြီ။ဒါနဲ့လည်းလေးလေးပြေခမ်းနာကိုတော့လက်မှတ်ထိုးချတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအခြေတွေလည်းကြုံခဲ့ရပါတယ်။လေးနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ danis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဒီနေ့ညတိုက်ရိုက်လေလံမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။မြန်မာနိုင်ငံနဲ့ပဲမျိုးစုံကလူငယ်ခေါင်းဆောင်တွေဟာတောက်ကြနေက VOE ရုံးချုပ်ကိုလာရောက်လည်လာခဲ့ကြပါတယ်။ Bush Institute ကစီစဉ်ပေးတဲ့ Liberty and Leadership လွတ်လပ်မှုနဲ့ခေါင်းဆောင်မှုလည်လာရေးအစီအစဉ်နဲ့ရောက်လာကြတာဖြစ်ပြီးဒီအစီအစဉ်ဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာလူငယ်တွေကိုအထောက်အကူဖြစ်စေနိုင်မယ်လို့ယုံကြည်တဲ့အကြောင်းဒီအစီအစဉ်မှာပါဝင်သူတွေကပြောကြပါတယ်။ဒီအကြောင်းကိုညံဝင်းရောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
American သမ္မတဟောင်း George W. Bush ရဲ့ Bush Institute အဖွဲ့ကနှစ်စဉ်စီစဉ်ပေးတဲ့ Liberty and Leadership သုံးပတ်ကြာလေ့လာရေးခီးစဉ်အတွက် American ပြည်ထောင်စုကိုရောက်နေကြတဲ့မြန်မာနိုင်ငံနယ်ပယ်မျိုးစုံကလူငယ်ခေါင်းဆောင်တွေဟာနိုဝင်ဘာ1ရက်တောက်ကြနေ့မွန်လွယ်ပိုင်းက VOA ရုံးချုပ်ကိုလာရောက်လေ့လာခဲ့ကြပါတယ် Liberty and Leadership အစီအစဉ်မှာဘယ်လိုလေ့လာမှုမျိုးတွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့ Save the Children အဖွဲ့မြန်မာပြည်ဆိုင်ရာရုံးခွဲရဲ့အာဟာရဆိုင်ရာအကြံပေးအဖြစ်ဆောင်ရွက်နေသူစောအီတင်ပြောပြတာက
ဒါလတ်စ်မှာဆိုရင်ကျွန်တော်တို့ leadership နဲ့ signer training နဲ့ကျွန်တော်တို့ပေးတယ်အဲသမရ Bush ကကျွန်တော်တို့နဲ့တွေ့ပြီးတော့ကျွန်တော်တို့အမေဖြစ်နေလို့တယ်ပြီးတော့ Laura Bush ကကျွန်တော်တို့ Boston Farm ကိုခေါ်သွားတယ်အဲ့ဒီမှာ development တွေကိုဘယ်လိုလုပ်ရတယ်လဲဆိုတာကိုကျွန်တော်တို့ပြတယ်လေ့လာတယ်မိခွန်းနေနဲ့ဆွေးနွေးကြတယ်ပြီးတော့အဓိက nutrition ဘိုင်းဆိုရင်ဒီနေ့နေ site ပြုခြင်းနောက်ပြီးတော့အလုပ်ကိုင်ဖန်တီးခြင်းအဖြစ်ဘယ်လိုမျိုးဒီဆင်ရသားတွေပေါ့မြင့်တင်လို့ရလဲဆိုတာကိုသင်ယူရတာပေါ့နော် Washington DC မှာဆိုရင်ဒီ Georgetown University မှာဒီ development ဘိုင်းနဲ့ပတ်သက်တဲ့ liberty leadership ဘိုင်းနဲ့ပတ်သက်တဲ့ဟာတွေကိုကောင်းကောင်းမွန်သင်ရတယ်အဲ့ဒါတွေအကုန်လုံးကနေကျွန်တော်တို့ဗာသင်ခန်းစာရလဲဆိုတော့ကိုကိုယ်တိုင်နဲ့ leadership အနေနဲ့လုပ်လို့ရှင်ဗာတွေခရုဆိုင်ရမလဲဗာတွေလေ့လာမလဲဆိုတာကိုသင်ယူရတာပေါ့နော
် VOA ရုံးချုပ်ကိုလာရောက်လေ့ပတ်ကြစဉ်မှာသတင်းဌာနတစ်ခုအနေနဲ့ကြုံတွေ့နေရတဲ့စိန်ခေါ်မှုနဲ့ပတ်သက်လို့VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကလည်းရှင်းပြပါတယ် Bush Institute ရဲ့လေ့လာရေးခီးစဉ်အတွင်းအမေရိကန်ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုမျက်ဝါးထင်ထင်မြင်ခဲ့ရတယ်လို့ NLD ပါတီမင်္ဂလာတော်မေဆန္ဒနယ်မြေပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ
်ကျွန်တော်တို့အမေရိကန်မှာရှိတဲ့တာမန်ပြည်သူလူထုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပုံလင်းမြင်သာစွာပြောဆိုနေကြတယ်ဟုတ်လားအဲအစိုးရကမကြိုက်ဘူးဆိုတော့မကြိုက်ဘူးပေါ့အဲ့လိုပြောဆိုနေကြတာတွေကမြန်မာပြည်သူတွေကိုပြန်ပြီးတော့တည်စေချင်တယ်ပေါ့ဟိုကျွန်တော်တို့နိုင်ငံမှာအစိုးရကိုပြောတာကနိုင်ငံတော်သစ္စာဖောက်မှုလို့ထင်နေကြတယ်ပေါ့အများစုကဟုတ်လားတချို့ဆိုရင်ဘယ်လိုထင်လဲဆိုတော့ဒါအမေရိကန်နိုင်ငံမှာအဲ့လိုပြောတယ်ဆိုတာကလိန်လာကြီးပါပေါ့နော်သူတပြင်းနဝတ္တလက်ထက်ဒီမှာဆိုရင်ဒါမျိုးတွေကျွန်တော်တို့ကြုံရတယ်ပေါ့ အဓိကတော့ကျွန်တော်စိတ်ထဲမှာအကြီးအကျယ်ခံစားရတာတခုကတော့ဆွမ်းနိုင်လွတ်လပ်စွာပြောဆိုရမှာပေါ့နော်အဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတစ်နိုင်ငံကိုကျွန်တော်ဘဝမှာဒါပထမဆုံးလာခြင်းပဲပေါ့အဲ့တော့ပို့ပြီးတော့အားရှိသွားတယ်ကျွန်တော်ကိုယ်တိုင်စပြီးတော့ဒီမိုကရေစီရဲ့ကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာပြောဆိုတာကိုကျွန်တော်တို့ကျင့်သုံးမယ်ပေါ့ဘယ်လောက်ပဲအန္တရာယ်များများဒီနိုင်ငံမှာလည်းအခက်အခဲတွေအများကြီးကြားရတဲ့ဒီလိုမျိုးဒီမိုကရေစီကိုရောက်ခဲ့တာဖြစ်တဲ့အတွက်ဒီဟာကိုကိုယ်တိုင်စပြီးတော့ပြောင်းဝင်လို့ကျွန်တော်တို့ယူဆ
ကကြင်စီဘေးတို့ကတည်းအရေးတရုတ်ပေါ်တင်ဆက်ခဲ့လို့ငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်ကြခံခဲ့ရဘူးသူကကြင်လူငယ်များအစီယုံဥက္ကဋ္ဌဆိုင်းနုပန်ကတော့အမေရိကန်ခီးစဉ်ကနေကကြင်ပြည်နယ်ဘုံမျိုးကြီးအတွက်ပြန်လည်မျှဝေပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူပါ
ဥပမာပြောဆိုဝါမီစီရမျိုးစင်ကျုစမှာဘလိုမျိုးဖြစ်တိုင်းခဲ့ရတယ်ဆိုရဲဟာရှိရဲပြီးတော့သူတို့နဲ့တိုက်ခိုက်ကြတဲ့ VNM တွေကတောင်မှသူတို့ကရုပ်ထွေလုပ်ပြီးမှအတိမပြုထားရပေါ့နော်ဒါကျွန်တော်တို့နိုင်ငံမှာဆိုရင်လည်းဒါစစ်ပွဲတွေအများဖြစ်ခဲ့ပြီးပြီးသားတော့တကယ်တနေ့နေ့မှာကျွန်တော်တို့လည်းဒါတွေကိုအကောင့်ထည့်ဖို့ရမယ်လို့မြင်နေပေါ့ဒါအဒီကတော့ကျွန်မဒီကတင်လာတဲ့ပညာရက်တွေနဲ့ဒါလူငယ်တွေကိုကျွန်မ sharing session လုပ်ဖို့စဉ်းစားထားတယ်ပေါ့နော်။အာဒါမြန်အမေရိကမှာဘယ်လောက်ချီတိုးတက်နေပြီကျွန်မတို့ကချင်ပြည်နယ်ကလူငယ်တွေလည်းပြည်နယ်ပို့ပြည်တက်ဖို့အတွက်ပေါ့။ရှေ့ဆက်ပြီးမှကျွန်မတို့ President Democratic နိုင်ငံတည်ဆောက်တဲ့အခါမှာပေါ့ဘယ်လောက်ချီအကောင်းဆုံးဖြစ်အောင်ပြုလုပ်နိုင်မလဲဆိုရအောင်ကျွန်မ sharing လုပ်ဖို့စဉ်းစားထားပါတယ်
။ရန်ကုန်ခြေဆိုင် Educational Initiatives ပညာရေးအဖွဲ့ Director Brand ကျွဲကတော့ Bush Institute အစီအစဉ်ဟာအကျိုးရှိစေမယ်လို့ပြောပါတယ်။
မြန်မာပြည်ဒီမိုကရေစီအရွေးအတွက်ကျွန်တော်တို့မြန်မာပြည်ရဲ့ဖြစ်နေတဲ့ပြဿနာတွေကိုဒီကအဖွဲ့အစည်းတိုင်းနဲ့ကျွန်တော်တို့တွေ့ဆုံပြီးမှမေးမြန်းအကြံပေးတဲ့ဟာမျိုးတွေကျွန်တော်လုပ်ပါတယ်ဆိုတော့ဒါတွေကလည်းကျွန်တော်တို့မြန်မာပြည်အတွက်အင်မတန်မှကိုအရေးကြီးတဲ့အပိုင်းတစ်ခုဖြစ်တယ်ပေါ့ဆိုတော့ဒီကနေ့ပြန်သွားရင်ကျွန်တော်မြန်မာပြည်အတွက်ဒီလုပ်ငန်းအတွက်အများကြီးကိုအထောက်အပံ့ပေးပါတယ
် Generation Wave အဖွဲ့ကမအေးလဲကလည်းဒီလေလာရေးခီးစဉ်ကနေမြန်မာပြည်မှာဖြစ်ရှိရတဲ့ပြဿနာတွေကိုပိုသတိပြုမိစေတယ်လို့ဆိုပါတယ်
ဒီ US မှာလာပြီးတော့မှကြည့်လိုက်ရတော့တကယ်ဗမာပြည်မှာရှိနေတဲ့အခက်အခဲအကျက်တွေစင်ခုံမှုတွေတော်တော်များများကိုတွေ့လိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့နေရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုးတွေခုတစ်ဖက်မှာလည်းအများကြီး motivation ရတယ်တစ်ဖက်မှာလည်းအများကြီးပြဿနာတွေဖြေရှင်းရမှာပါလားဆိုတဲ့အတွေးတွေလည်းရသွားရုံ
2014ခုနှစ်ကစတင်ခဲ့တဲ့ဒီအစီအစဉ်ဟာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေအထူးသဖြင့်တော့တိုင်းသားလူငယ်ခေါင်းဆောင်တွေတစ်နှစ်ကိုအယောက်20လောက်ခေါ်ယူနေတာပါကုန်ကြစည်အားလုံးကို Bush Institute ကကြားခံပေးနေတာဖြစ်ပြီးမြန်မာနိုင်ငံမှာရောအမေရိကန်မှာပါစုစုပေါင်း၄ဘတ်ကြာဆွေးနွေးပွဲတင်တဲ့နဲ့လေးလာရေးခီးစဉ်တွေကိုတက်ရောက်ကြရတာဖြစ်ပါလေခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးတော့လက်ပတ်နေတဲ့ထိုင်းရေရွက်လုပ်ငန်းအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်ကဆိုင်းငံ့လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ရေနဲ့ရေထွက်လုပ်ငန်းမှာရေလုတ်သားတွေရဲ့ရပိုင်ခွင့်ကိုတိုးတက်အောင်စ조사ဖို့ပြက်ကွက်တာကြောင့်အခုလိုဆိုင်းငံ့လိုက်တာဆိုပေမဲ့ဒီရေလုပ်ငန်းမှာလှုပ်လှုပ်နေကြတဲ့တန်းနဲ့ချီတဲ့မြမရွှေပြောင်းအလုပ်သမားတွေအတွက်ဘလို့အခြေအနေမျိုးနဲ့ရင်ဆိုင်ရနိုင်မလဲဆိုတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလို့သမားရပိုင်ခွင့်ဆိုင်ရာပြဿနာကကာလတာရှည်ရှိနေစေဖြစ်တဲ့အတွက်ထိုင်းပင်လယ်ဇာလုပ်ငန်းအားလုံးအတွက်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိတယ်ဆိုပြီးအမေရိကန်နိုင်ငံကပြောဆိုပြီးတဲ့နောက်ပိုင်းလာမယ့်2020ခုနှစ်အတွင်းမှာမြန်မာရှေ့ပြောင်းလို့သမားတွေအလို့လက်မဲ့အခြေအနေကိုဆက်ရောက်နိုင်ပွဲရှိတယ်ဆိုပြီးမြန်မာရှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
အဲ့တော့ဒီလုတ်သားပင်လယ်မှာလုပ်နေတဲ့အလုပ်သမား9000ဆိုရင်ဆိုတော့သူကအဲ့ဒီဟာကိုခုပြီးတော့လုပ်နေရတာပေါ့ကဲမအေးကန်းလို့အဲနောက်တော့ဒီဟိုပန်ရှင်းလုတ်တာတို့ပါကင်ပိတ်တာတို့နိုင်ငံပို့ပို့ export ကုန်ထုတ်တာတို့ကြီးထုတ်တာတို့ပဇွန်ခွာတာတို့ငါးခွာတာအဲ့ဒီလုပ်ငန်းတွေကိုလိစရတာတကယ်လို့ဒီကိစ္စကိုကင်တွယ်လို့မြန်ထိုင်းစီးပွားရေးကိုပိတ်ဆို့တဲ့သဘောတည်းရောက်လို့ရှိရင်မြန်မာအလုပ်လက်မဲ့ဖြစ်သွားနိုင်တယ်တမျိုးနယ်မှာဆိုအနည်းဆုံး3သိန်းလောက်ရှိတယ်ဗျာပင်လယ်နဲ့ပတ်သက်တဲ့လုပ်ငန်းကိစ္စတို့လည်းသုံးသိန်းလောက်ရှိတယ်။အဲဒီကမှဆိုရင်ကောက်ပိုင်းခရိုင်ကြာ၊ပစုခရိုင်ကြာ၊အဲခစ်ဘော်ဒီ၊ကျူဘူဒီ၊သမှုဆုခါ၊သမှုပကာ၊မာချိုင်အဲညို့နယ်တခုမှလုံသားဒီပင်လယ်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ကတနေရာကိုလူပေါင်း3000လောက်သုံးတာ။ဆယ်ယုံဆိုလို့ရှိရင်ကွာတမျိုးနယ်မှာဆယ်ယုံရှိလို့ရှိရင်လူပေါင်း3000ကျော်ပါပြီ။ဒါတချို့ကျွန်တော်တို့ခံမှန်းတာတမျိုးနယ်မှာဆိုအလုပ်ယုံကရေလုံသားလုပ်ယုံကအဲလက်တကြီးလုပ်ယုံတက်တက်ကိုလူပေါင်း9000လောက်သုံးတဲ့အလုပ်ယုံ3000လောက်သုံးတဲ့အလုပ်ယုံကမြို့နယ်တစ်ခုမှာအနည်းဆုံးလုပ်ငန်း50လောက်ရှိတယ်။ငွေလုတ်သားပြီးခုပြီးတော့ရတယ်လုပ်ငန်းတော့အဲ့တော့ကျွန်တော်တို့မြို့နယ်ပေါင်း9မြို့နယ်လောက်ပြုတ်သွားမယ်ဆိုတော့ကျွတ်ချင်တယ်။ခိုင်းစည်းဝါးရေးကြရင်ကျွန်တော်တို့နိုင်ငံသားတွေကတော့တိန်းကနန်းနဲ့မဟုတ်တန်းကနန်းနဲ့ကိုကျွန်တော်တို့က
ထိုင်းပင်လယ်စာထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတတိယအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကိုင်နေတဲ့ရွှေပြောင်းလုပ်သားတွေအပေါ်ကျွန်ပြုတ်ခိုင်းစေဖို့တွင်လူကုန်ကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာတဲ့အတွက်ထိုင်းပင်လယ်စာလုပ်ငန်းတင်ပို့မှုဟာမကြသေးခင်နှစ်တည်းတုန်းကအတော်လေးနာမည်ပြတ်ခဲ့တာပါ။ဒီပြဿနာတွေကိုကြော်လွှားနိုင်ဖို့အတွက်ထိုင်း ဒီပါဘူးဥပဒေပါလုံအားကားတွေကလည်းနည်းနေသေးတာကြောင့်မြန်မာရေလုံသားတွေကိုဆေးလွှတ်ရေးကိုလည်းမြန်မာလုံသမားဝန်ကြီးဌာနဘက်ကလည်းဆိုင်ငံ့ထားပါတယ်ထိုင်းနိုင်ငံကပင်လယ်ဇာနဲ့ရေထွက်ကုန်တင်ပို့မှုလုပ်ငန်းတွေမှာအလို့သမားရပိုင်ခွင့်ဆိုင်ရာတွေမပေးနိုင်သေးတာကြောင့်ထိုင်းပင်လယ်ဇာလုံခွင့်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေလက်လွတ်ဆုံးရှုံးရဖို့ရှိနေတယ်
ဒီလိုတက်ရမှုရဲ့အကျိုးဆက်ကြောင့်မြန်မာလူသမားတွေအတွက်နေရရင်းကိုအလုံးရင်းနဲ့ပြန်ရတာမျိုးတွေနဲ့အလုံးလက်မဲ့အခြေအနေကိုဆက်ရောက်နိုင်တယ်လို့လည်းဥက္ကဋ္ဌကြီးကပြောဆိုခဲ့ပါတယ်။ဒီရင်းကိုအလုံးနဲ့ခံရပြန်ရင်ဓမ္မဗီရဲကိုပြန်ပြန်မပြန်ရင်ဒီမှာအဲ့လိုရတဲ့လူကိုဝင်လုပ်ရင်းနဲ့ပဲတရားဝင်ရတယ်တရားဝင်ချက်သွားနိုင်တာမဟုတ်ခံမှန်းလား။အဲ့တော့ထိုင်းလုပ်ငန
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ က်မဲ့ဖြစ်ခဲ့ရပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့် VOE ရဲ့ညပိုင်းအစီအစဉ်တွေမှာတော့ဒီကနေ့စတင်ထုတ်လွှင့်မယ့်အစီအစဉ်တွေဖြစ်တဲ့ဒို့အတန်နဲ့ဒိုင်းရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရဖို့ရှိပါရဲ့ရှင်။လိုင်းလမီတာ190 kHz 1595လိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုစနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်စတင်ခဲ့တဲ့ကုန်သွယ်ရေးစစ်ပွဲကိုရင်ဆိုင်ဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ညီညွတ်ဖို့လိုတယ်လို့မလေးရှားဝန်ကြီးချုပ်ကအာဆီယံညီလာခံအဖွဲ့မှပြောဆိုခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲရဲ့အရေးတွေလွှမ်းမိုးနေတဲ့အချိန်မှာပဲအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့35ကြိမ်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံဘန်ကောက်မြို့မှာစတင်ကျင်းပတာပါ။အခုကျင်းပတဲ့အာဆီယံညီလာခံအတွင်းဒေတာရင်းကိစ္စရပ်တွေဖြစ်တဲ့တောင်တရုတ်ပင်လယ်အရေးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကိုတော့အ ਨੇ အချင်းလောက်သာဆွေးနွေးမယ်လို့ခန့်မှန်းရပြီးကုန်သွယ်ရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးလိမ့်မယ်လို့တန်တမန်တွေကပြောပါတယ်ဟောင်ကောင်မှာတရင်မတ်ကုံ22ပတ်ဆက်တိုက်ဆန္ဒပြမှုဖြစ်တဲ့ဒီကနေ့လမ်းမော်ထွက်ဆန္ဒပြကြသူတွေကိုရဲတို့ကမြေရုံပုံနဲ့တုံးမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပြန်ပါလေ9လနေပါကြာလာပြီဖြစ်တဲ့ဒီမိုကရေစီအရေးခွင့်ပြုချက်မရပဲဆန္ဒပြနေကြတာတွေကတော့အရှိန်ရော့သွားမဲ့ပုံမတွေ့ရပါဘူးတားမြစ်ထားတဲ့မျက်နှာဖုံးစုတွေပို့ဆင်ထားကြသူတွေဈေးအယောင်ဆိုင်တွေနဲ့စီကားတဲ့ Causeway Bay အရမ်းမှာအပြည့်ဖြစ်ပြီးတော့မကြာခင်မှာပဲအတိတ်ကယုံရဲတွေအများကြီးရောက်လာပြီးတော့နှစ်ဖက်ထိတိုက်တွေ့ကြတာလည်းဖြစ်ပါတယ်ပရတင်းနဂလန်မျိုးနီးကအေးခံကုန်တင်ကားတစ်စင်းပေါ်ကအလောင်း39လောက်ဟာဗီယက်နမ်တွေဆိုတာပရတင်းတာဝန်ရှိသူတွေအတီးဖြုတ်ခဲ့ပြီးတဲ့နောက်ဒီဖြစ်ပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့တရားမဝင်လူကုန်ကူးမှုကိုအပြင်းအထန်ရှုံချကြောင်းဗီယက်နမ်နိုင်ငံခြားရေးဌာနကဒီကနေ့ပြောပါတယ်။ဒါဟာဆိုးဝါးလုံးနဲ့လူသားချင်းစာနာမှုဆိုင်ရာအဖြစ်ဆိုးကြီးတစ်ခုဖြစ်ပြီးတည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေကိုဗီယက်နမ်အစိုးရအနေနဲ့အလွန်ဝမ်းနည်းရပါကြောင်းမိသားစုဝင်အနေနဲ့လည်းဒီဝမ်းနည်းချေကွယ်မှုကလည်းအမြန်ဆုံးသက်သာရရစေဖို့အစိုးရအဖွဲ့ကဆုမွန်ကောင်းတောင်းပေးပါတယ်လို့ပြောခွင့်ရသူလီတီတောင်ရွေးရဲ့အကြေညာချက်မှာပြောဆိုထားပါတယ
်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်အခုညနေအစီအစဉ်ထုတ်လို့ရင်းမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇူဗီယာအေတီယာဖြစ်ပါတယ်အခုကျမတို့အတန်းဖြစ်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့ Lineometer 1925 32တို့ကနေနားဆင်နိုင်ကြပါတယ် VOE ကိုအပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Thank you.